Welcome to the Voice of America in Burmese.
မင်္ဂလာညချမ်းတကြပါစေတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ15ရက် View American အတန်းရဲ့တင်းနှင်းလွင်နေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ2532.51နဲ့လိုင်းလာမီတာ190လို့ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်သွားမှာပါ
ကျွန်မသင်္ကီထိုက်ပါရှင်ရုရှားခေါင်းဆောင်နဲ့ထိပ်တီးတွေ့ဆုံပွဲအပေါ်မှာမျှော်လင့်ချက်သိမ်းမထားဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာတော့အသေးခံဘုံးဖောက်ခွဲတိုက်ခတ်ခံရတာကြောင့်အနည်းဆုံး9ဦးသေဆုံးရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆရာမေတင်းလင်းညရဲ့ထိတ်တန့်ရောက်တဲ့တွင်မှာတော့ဒီကနေ့ရုရှားနိုင်ငံမှာမကြခင်အချိန်ပိုင်းမှာကျင်းပတော့မယ့်2018ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ပွဲဖြစ်ပြင်သစ်နဲ့ခရိုအေးရှားအသင်းဘိုလူပွဲနဲ့ပတ်သက်ပြီးပွဲကြိုတုံ့တက်ချက်သတင်းလွှာနဲ့အတူတင်းလင်းညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးဆွေးနွေးခန်းမှာတော့
အဲ့ဒီခေတ်ကနေကျွန်တော်တို့အခုလိုမျိုး social media တွေပေါ်လာတဲ့အခါမှာဒီ social media လုံးဆွဲသူကဒီတန်း20ဝန်းကျင်လောက်ထိဟိုရှိလာတဲ့အခါမှာ
မြန်မာနိုင်ငံမှာသတင်းဖြန့်ဖြူးရေးနေရာမှာ online ကိုပို့ပြီးအားထားလာရတဲ့ဤပညာတိုးတက်မှုနဲ့အတူသတင်းလုံငန်းပိုင်းပြောင်းလဲနေတဲ့အခြေအနေဘယ်လိုရှိပါသလဲဆိုတာကိုဆွေးနွေးတင်ပြထားပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစည်းသူအောင်မြင့်ရဲ့ပြည်တွင်းတုံ့တက်ချက်အထူးစီစဉ်ဖြစ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကကွယ်လွန်သွားတဲ့တေးရေးတေးဆိုအမှုပညာရှင်မင်းစည်းမလိုင်းကိုရဲလွင်အမတ်တရားအစီအစဉ်ပြင်ကဘာတလွားထူးခြားစံပြသတင်းများကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာမနေ့ဖြန်တနင်္လာနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်တီးတွေ့ဆုံပွဲအပေါ်မှာမျှော်လင့်ချက်သိမ်းမထားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မျှော်လင့်ချက်သိမ်းမထားဘဲထိပ်တီးဆွေးနွေးပွဲကိုသွားမှာဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုထားတဲ့တွေ့ဆုံမေးမြန်းခန်းကို CBS News ကဒီကနေ့ထုတ်လွှင့်သွားပါတယ်။ကမ္ဘာခေါင်းဆောင်နှစ်ဦးကြားပထမဆုံးထိပ်သီးတွေ့ဆုံပွဲမှာသူဘာကိုရီမန်းထားတယ်လဲဆိုတာကိုတော့သမ္မတထရန့်ကပြောဆိုဖို့ညင်ပါတယ်။ဒါပေမဲ့စိုးစိုးရရဘာမှဖြစ်မလာဘူးဆိုတာတော့ဂရိပြုပါတယ်။နိုင်ငံတကာဆွေးနွေးပွဲတွေမှာတော့သမ္မတထရန့်နဲ့သမ္မတပူတင်တို့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးခဲ့ဘူးပါတယ်။တွေ့ဆုံမှုတွေကကောင်းတယ်လို့ယူဆတဲ့အကြောင်းအမေရိကန်ခေါင်းဆောင်ကပြောပါတယ်။တွေ့ဆုံဆွေးနွေးမှုတွေအပေါ်မှာယုံကြည်တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးမှုကကောင်းမွန်တဲ့လုပ်ရဖြစ်တယ်လို့ယုံကြည်တဲ့အကြောင်းနောက်တရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးမှုကလည်းအင်မတန်မှကောင်းတဲ့လုပ်ရအဖြစ်ယုံကြည်ကြောင်းတွေ့ဆုံဆွေးနွေးမှုတွေကကောင်းမွန်တယ်လို့ယုံကြည်ပါတယ်လို့သမ္မတထရန့်ကပြောပါတယ်ဒါကြောင့်လဲရုရှားတရုတ်မြောက်ကိုရီးယားတို့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးဒီအပေါ်မှာယုံကြည်တဲ့အကြောင်းနဲ့ဆူဆူရွာရွာရလက်ထွက်လာဖို့မရှိပဲကောင်းမွန်တဲ့ရလက်တွေတောင်ထွက်လာနိုင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရရေးကိုအထောက်အကူဖြစ်စေဖို့ရုရှားကိုဝန်ရောက်နှောက်ယှက်ခဲ့တယ်လို့ဆွဆွဲပြီးရုရှားထောက်လှမ်းရေးတာဝန်ရှိသူ12ဦးတို့ကိုအထူးစုံစမ်းရမှုရောဘတ်မူလာကတရားစွဲဆိုပြီး၃ရက်အကြာမှာအမေရိကန်နဲ့ရုရှားခေါင်းဆောင်တို့ထိပ်သီးဆွေးနွေးကြမှာဖြစ်ပါတယ်ရှင်
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးမဟာဗျူဟာတစ်စိတ်တစ်ပိုင်းအရာ EU နဲ့ညှိနှိုင်းနေမယ့်အစားဥရေချောင်းအရာတောင်းဆိုဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကအကြံပေးခဲ့ပါတယ် EU ကိုတရားစွဲတဲ့လို့သူကပြောပါတယ် EU ကိုတရားစွဲပါညှိမနေနဲ့တရားသာစွဲလိုက်လို့သမ္မတထရမ့်ကပြောဆိုခဲ့တယ်ဆိုပြီးဗြိတိန်ဝန်ကြီးချုပ်မေးက BBC ရုပ်သံကိုပြောဆိုခဲ့တာပါအမေရိကန်သမ္မတထရမ့်ဖိတဲ့အကြံဉာဏ်ကိုဗြိတိန်ခေါင်းဆောင်ကထုတ်ဖော်ပြောဆိုလိုက်တာကြောင့်အမေရိကန်ခေါင်းဆောင်အနေနဲ့ဗြိတိန်ဝန်ကြီးချုပ်ကိုဘယ်လိုအကြံတွေပေးမလဲဆိုတာနဲ့ပတ်သက်ပြီးရပ်ပေါင်းများစွာမှန်းဆနေကြတာတွေလည်းအဆုံးသတ်သွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကသစံသတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်သမ္မတထရမ့်ကသူ့အနေနဲ့ဝန်ကြီးချုပ်မေးကိုအကြံပေးခဲ့ကြောင်းဒါပေမဲ့သူမအနေနဲ့မလုပ်ခဲ့ဘူးလို့ဖြေကြားခဲ့ပါတယ်။ဝန်ကြီးချုပ်မေနဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးချုပ်မေကသူ့စကားကိုနားမထောင်ဘူးလို့သမ္မတထရမ့်ကပြောခဲ့တာပါ။ဒီကဲတောက်ချာနေကဗြိတိန်ဝန်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ကသူဘယ်လိုကြံပေးခဲ့လဲဆိုတာထုတ်ပေါ်မပြောခဲ့ပါဘူး။ဒီကြံကသိပြီးရက်ဆက်ပြင်းထန်တာကိုဝန်ကြီးချုပ်မေတိထားတယ်လို့ထင်မြင်တဲ့အကြောင်းတော့သမ္မတထရမ့်ကပြောပါတယ်။ဒီကြံကသိပြီးပြင်းထန်လို့လည်းလို့ယူဆတာကိုသူ့အနေနဲ့ပြေဝနားလဲကြောင်းဒါပေမဲ့ချိန်ချိန်မှာတော့ဒီလိုလှုပ်လာနိုင်ကြောင်းတစ်ဖက်ဖက်ကမမကန်ကသဘောတူညီချက်တစ်ခုမလုပ်ခဲ့ရင်တော့သူကြံပေးတဲ့အတိုင်းဝန်ကြီးချုပ်မေလှုပ်လာနိုင်ပေမဲ့ဒါကလွယ်တဲ့ကိစ္စမဟုတ်ဘူးလို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးညှိနှိုင်းမှုလို့ရေးကိုလည်းမငင်းဖို့သမ္မတထရမ့်ကတိုက်တွန်းခဲ့ပြီးဒီလိုလုပ်ရင်အခက်တွေ့မယ်လို့လည်းပြောဆိုခဲ့ကြောင်း ဗြိတိန်ဝန်ကြီးချုပ်မေက BBC ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ပြည်ပခအတွင်းရပ်သားတည်ဆုံမှုအရေအတွက်ဟာ2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိလာခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကာလတွေနဲ့နှိုင်းယှဉ်ရင်အမြင့်ဆုံးအရေအတွက်ဖြစ်ပါတယ်။အခုနှစ်ပထမ6လအတွင်းထိခိုက်ဒဏ်ရာရတဲ့ရပ်သားအရေအတွက်က3500နီးပါးရှိကြောင်းအာဖဂန်ဆန်ယာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်မာကဒီကနေ့တနင်္ဂနွေနေ့မှာထုတ်တဲ့အရက်သားထိခိုက်တိုက်ဆုံမှုဆိုင်ရာနှစ်လည်အစဉ်ခန်းစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2018ခုနှစ်နှိုင်းယှဉ်တော့အကြမ်းမြင်အဖြစ်အရက်သားထိခိုက်တိုက်ဆုံမှုက300ခန့်လုံးချဆင်းခဲ့တာပါ။ပပေါင်းစုံတို့အနေနဲ့ငြင်းချမ်းစွာဖြေရှင်းနိုင်ရဲ့အခွင့်အရေးအလုံးကိုရယူချဖို့တိုက်တွန်းကြောင်းဒီအချက်ကရက်သားအလုံးကိုအကာအကွယ်ပေးနိုင်မဲ့အကောင်းဆုံးနှိမ့်လန့်ဖြစ်ကြောင်းအနမအကြီးကဲကလည်းပြောဆိုထားပါတယ်။ရက်သားတည်ဆုံမှုက1692ယောက်ရှိခဲ့တာဟာဆိုရင်တိရာဂိုင်းလုံးတိုးလာတာဖြစ်ပြီးတိခိုက်ဒဏ်ရာရသူ3430ရှိခဲ့ပြီးဒီအရေအတွက်ကတော့900ခန့်လုံးလျော့နေလာတာဖြစ်တယ်လို့လည်းအစင်ခန်းစာမှာဖော်ပြထားပါတယ်။အစိုးရစန့်ကျင်ရေးတပ်ဖွဲ့တွေရဲ့ဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်မှုတွေကအရက်သားတွေတေဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေစေလို့လည်းကုလအစင်ခန်းစာမှာဖော်ပြထားပါတယ်။အရက်သားထိခိုက်တေဆုံးမှုအားလုံးရဲ့ထဝက်ကအသေးခံဘုံခွဲမှုဘုံခွဲတိုက်ခိုက်မှုတွေကြောင့်ဖြစ်ပြီးပြီးခဲ့တဲ့နှစ်ပထမ6လနဲ့နှိုင်းယှဉ်ရင်ထိခိုက်တေဆုံးမှုအရေအတွက်22ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့လည်းအစင်ခန်းစာမှာဖော်ပြပါတယ်။ထိခိုက်တေဆုံးရသူအရေအတွက်အားလုံးရဲ့52ရာခိုင်နှုန်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့လက်ချက်ဖြစ်ပြီးတခြား40ရာခိုင်နှုန်းကတော့တာလီဘန်တပုန်တွေရဲ့လက်ချက်ဖြစ်တယ်လို့ကုလအစင်ခန်းစာကဖော်ပြပါတယ်။ကုလသမဂ္ဂရဲ့အစင်ခန်းစာထုတ်ပြန်တဲ့ဒီကနေ့မှာပဲမြို့တော်ကာဘူးကကျင်းလက်ဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့ကားရပ်နှရနေရာမှာအသေးခံဘုံခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး9ဦးသေဆုံးပြီးဒဏ်ရာရသူလည်းအများပြားရှိနေပါတယ်။
ကိုရီးယားစစ်ဘောတွင်ချန်ရတဲ့အမေရိကန်စစ်သည်ရုံလောင်းတွေနေရပြန်ရွေးအစီအစဉ်ကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားဗိုလ်ချုပ်ကြီးတွေတွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်လေတပ်ဗိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားကဗိုလ်ချုပ်တူနဲ့စစ်မဲ့ဆောင်ကပေါင်ပေါင်းချုံချွေးရမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းမျက်မှီအရာသိရပါတယ်။ဒါဟာ9နှစ်ကျော်ကာလအတွင်းနှစ်ဖက်စစ်ဗိုလ်ချုပ်ကြီးတွေပထမဆုံးအချိန်ပြန်လည်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်သည်ရုံလောင်းတွေပြန်လည်တည်ရွေးကိစ္စဟာပြီးခဲ့တဲ့လကသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ကြားဆင်ကူထိပ်သီးဆွေးနွေးမှုအတွင်းမှာဆွေးနွေးတဲ့အကြောင်းအရာတစ်ခုလည်းဖြစ်ခဲ့ပါတယ်။ရုံလောင်းတွေပြန်တည်ဖို့အတွက်အမေရိကန်ဘက်ကရုံလောင်းထည့်ဖို့အကောင့်တရားကိုစစ်မဲ့ဆောင်ကိုပို့ထားတယ်လို့လည်းသိရပါတယ်ခင်ဗျာ။
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်မျိုးကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1545တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဥပမာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အီရန်နိုင်ငံတောင်ပိုင်းမှာဒီကနေ့တင်းငွေနေအလုံးလက်မဲ့ဖြစ်မှုနဲ့ခြေကံဝန်ဆောင်မှုတွေမရဖြစ်တဲ့အပေါ်ဆန္ဒပြကြတဲ့လူအုပ်ကိုရဲတပ်ဖွဲ့ကသတိပေးပစ်ခတ်တာကြောင့်ဒါဇင်နဲ့ချီပြီးတန်းရာရပါတယ်။အီရန်နိုင်ငံမှာဆန္ဒပြပွဲတွေကဒုတိယသတင်းပတ်ထဲကိုဝင်ရောက်လာပြီးဖြစ်ပါတယ်။ဘာစရာမြို့မှာဒီကနေ့ဆန္ဒပြသူတွေကအုပ်ချုပ်ရေးမှုရဲ့ဌာနချုပ်ကိုဝင်ရောက်ဖို့ကြိုးစားတာမှာလုံခြုံရေးတပ်ဖွဲ့ကဖြိုခွဲခဲ့တာဖြစ်ပါတယ်။အတိတ်ကရုံးအတွင်းမှာ48ဦးထိခိုက်ဒဏ်ရာရတဲ့အကြောင်း Reuters သတင်းကဖော်ပြထားပါတယ်ရှင်
။ကျူဝါနိုင်ငံမှာဖွဲ့စည်းပုံပြင်ပြောင်းလဲရေးအစီအစဉ်တွေအဖြစ်နိုင်ငံရေးနဲ့အခြားပြောင်းလဲတွေကိုစတင်လုပ်ဖို့ရှိနေပါတယ်။အပြောင်းလဲလုပ်မဲ့အစီအစဉ်အသေးစိတ်ကိုတော့ကျူဝါအစိုးရထုတ်သတင်းစာ Grammar မှာအသေးစိတ်ရေးသားဖော်ပြပါတယ်။အဲ့ဒီအထက်မှာတော့သမရအပြင်ဝန်ကြီးချုပ်နေရာကိုထားရှိပြီးတော့အစိုးရခေါင်းဆောင်နဲ့နိုင်ငံတော်အကြီးအကဲကြားအာဏာခွဲဖို့အခမ်းအနားပါဝင်ပါတယ်။ဖွဲ့စည်းပုံပြင်မဲ့အစီအစဉ်နဲ့သမရကတပ်တန်းကို9နှစ်ဆက်တိုက်2ကြိမ်အထိပဲခွင့်ပြုဖို့တပ်တန်းကန့်သတ်ထားပါတယ်။စီစဉ်ထားတဲ့ဖွဲ့စည်းပုံအသေးရဈေးကွက်စီးပွားရေးနဲ့ပုဂ္ဂလိကပိုင်ဆိုင်မှုကိုခွင့်ပြုထားသလိုနိုင်ငံသားယင်းနှိမ့်ညွတ်နယ်မှုတွေကိုလည်းလက်ခံမှာဖြစ်ပါတယ်။ဒါပေမဲ့ကွန်မြူနတီပါတီကတော့ကြီးပွားလူဖွဲ့စည်းနဲ့နိုင်ငံတော်ရဲ့အဓိကမောင်းနှင်အဖြစ်ဆက်ပြီးတော့ရှိနေဦးမှာပါ။အခုလိုဖွဲ့စည်းပုံအပြောင်းလဲကိုတော့လာမယ့်စနေနေ့မှာကြီးပွားလူတော်ကနေမဲခွဲဖို့ရှိနေပါတယ်။နောက်ဆုံးအတည်ပြုချက်ကိုလူမှုဆန္ဒခိုင်ပွဲလုပ်ပြီးတော့လုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။
ဟေတီနိုင်ငံမှာ73စီစင်းတို့တိုးမြှင့်ဖို့အစိုးရရဲ့အစီအစဉ်ပေါ်ရပ်ပေါင်းများစွာဆန့်ကျင်ဆန္ဒပြခဲ့ကြပြီးတဲ့နောက်မနေ့စနေနေ့မှာတော့ဟေတီဝန်ကြီးချုပ်နှုတ်ထွက်သွားပါတယ်။သမ္မတထံကိုနှုတ်ထွက်စာတင်သွင်းခဲ့ပြီးသူ့ရဲ့နှုတ်ထွက်စာကိုသမ္မတကလက်ခံ ထားတယ်လို့အတည်ပြုထားကြောင်းဝန်ကြီးချုပ်ချက်ကိုင်းလက်ဖန်တန်ကအောက်လွှတ်တော်မှကြေညာခဲ့တာပါ။ရင်းနှံစီတက်စီနဲ့ဒီဇယ်စီဈေးနှုန်းတွေတိုးမြင့်မဲ့အစီအစဉ်ကိုအစိုးရကကြေညာခဲ့ပြီးပြီးခဲ့တဲ့သတင်းဘက်ကဆက်လို့ဟေတီနိုင်ငံမှာရုံးရင်ဆန်ကပ်ဖြစ်ခဲ့ပြီးဒီကြေညာချက်ကြောင့်အတိတ်ကယုံနေဖြစ်ခဲ့တာမှာတော့အနည်းဆုံး၄ဦးသေဆုံးခဲ့ရပါတယ်ရှင်။
ရုရှားနိုင်ငံမှာချင်းပါရင်2018ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ကိုတော့မော်စကိုမြို့မှာဒီကနေ့ကစားကြမှာပါ။ဖိုင်နယ်ကိုတက်လာတာကတော့1998ကမ္ဘာချန်ပီယံပြင်သစ်နဲ့ရှေ့ဥရောပကခရိုအေးရှားအသင်းလို့ဖြစ်ပါတယ်။ပြင်သစ်နီးပြားဒေရှောင်းကတော့သူ့အသင်းဟာစူးစီးညီညွတ်မှုအပြည့်ရှိပြီးဘယ်လိုစိန်ခေါ်မှုမျိုးကိုမှဆိုကြော်လွှားနိုင်တဲ့စိတ်ဓာတ်ရှိကြောင်းသူဒီဘက်ကိုအနိုင်ယူပြီးတော့ကမ္ဘာချန်ပီယံဖြစ်ချင်တယ်လို့လည်းပြောလိုက်ပါတယ်။ခရိုအေးရှားနီးပြားကလည်းသူ့အနေနဲ့အသင်းရဲ့ညီညွတ်မှုကိုတည်ဆောက်နိုင်ခဲ့လို့အခုလိုဖိုင်နယ်တက်လာနိုင်ခဲ့တာဖြစ်တယ်လို့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးထားပါတယ်။ပြင်သစ်နဲ့ကိုရီးယားတို့၅ကြိမ်တွေ့ခဲ့ပြီးတော့ပြင်သစ်က၃ပွဲနိုင်၂ပွဲတည်းကျထားပါတယ်။နိုင်ငံကပြိုင်ပွဲမှာတော့၂ကြိမ်တွေ့ပြီးတော့98ကမ္ဘာဖလားဆီးဖိုင်နယ်မှာပြင်သစ်ကကိုရီးယားကို၂ဂိုးတကိုးနဲ့နိုင်ပြီးယူရို2004မှာတော့၂ဂိုးစီတည်းကျခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါဒီကနေ့အတွက်နားဆင်ရမယ့်သတင်းလွှာမှာတော့2018ကမ္ဘာဖလားနောက်ဆုံးဖိုင်နယ်ကိုတော့ရုရှားနိုင်ငံမော်စကိုမြို့မှာပြင်သစ်နဲ့ခရိုအေးရှားအသင်းတို့ဒီကနေ့ဘူလူးကြမှာဖြစ်ပါတယ်ပြင်သစ်ကဒီတစ်ကြိမ်နိုင်ရရင်ကမ္ဘာဖလားကိုဒုတိယကြိမ်ရမှာဖြစ်ပြီးခရိုအေးရှားအသင်းအတွက်တော့ပထမဆုံးအကြိမ်ကမ္ဘာဖလားကိုစုခူးတာဖြစ်မှာပါဒီပွဲပေါ်ပြည်တွင်းအားကစားဆောင်မရှင်တွေဘလို့တုံးသက်ခံမှန်းနေကြတယ်လဲဆိုတာကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ကိုတော့မော်စကိုမြို့မှာဒီကနေ့ကစားကြမှာဖြစ်ပါတယ်ဖိုင်နယ်ကိုတက်လာတာကတော့98ကမ္ဘာချန်ပီယံပြင်သစ်နဲ့ရှေ့ဥရောပကခရိုအေးရှားအသင်းတို့ဖြစ်ပါတယ်နှစ်သင်းစလုံးကတိုက်စစ်ဖွင့်ကစားတာကြောင့်ဖိုင်နယ်ပွဲဟာကြီးကောင်းမဲ့ပွဲတစ်ပွဲဖြစ်မယ်လို့အားကစားကလောင်ရှင်ဦးမြတ်သက်ကသုံးသပ်ပါတယ်
အပြင်းအထန်ကလည်းတိုက်စစ်မှာအလေးထန်တယ်။ကိုယ်နဲ့တမားတွေအကုန်လုံးကလည်းတိုက်စစ်မှာလက်စားနိုင်တဲ့လူတွေကြီးပဲ။ကြီးလို့တော့ကောင်းမယ်ဗျ။ပြန်လာဖွင့်ကစားကြမှာပဲလေ။တနေ့ဒီဒီရောက်ဖို့လို့အချိန်ကိုဒီရောက်ဖို့လို့တို့ကမခံပါဘူး
။ကစားသမားတဦးချင်းနဲ့အတင်းလိုက်စုဖွဲ့မှုမှာတော့ပြင်းတဲ့အတင်းကနာမည်ကြီးကစားသမားတွေပိုများပေမဲ့ခရိုအေးရှားအတင်းမှာလည်းဥရောပရဲ့ထိပ်တန်းအတင်းတွေမှာကစားနေတဲ့အဓိကကစားသမားတွေပါဝင်တယ်လို့အောက်စားဆောင်းမရှင်ကိုဇော်မျိုးတန်းကပြောပါတယ
်။ကစားသမားတဦးချင်းရဲ့ဒီဒီပိုင်းရကြည့်ရကလေးရှိတော့သူတို့နှစ်ပြင်းကားမှာတယောက်နဲ့တယောက်ပြီးပြီးတော့ထူးပြီးတော့ချွန်ချက်တဲ့စကားသမားမပါဘူးတစ်ပြက်တစ်ပြက်ချင်းကညီရဲ့အနေထားမှာရှိရလို့ပဲကျွန်တော်အဲ့လိုပဲတုံ့ပြန်ချက်အတင်းလိုက်စကားလုံးလို့ရှိရင်တော့ကျွန်တော်ကဒီကိုကြီးသားပုံစံတွေဘာသာကိုကြီးသားပုံစံတွေဆိုတော့ကိုကြီးသားရဲ့ဒီစိတ်ဓာတ်နဲ့အတင်းလိုက်ရှိပြီးညွန်ကူပါမှန်ကန်ကိစ္စဒီနေ့ကမ္ဘာဖလားပြန်ရမှာနောက်ကလိုက်ရတာကလာကအာဂျီနီးယားနဲ့ပွဲတပွဲမှာပဲ10မိနစ်လောက်ပဲရှိရတယ်ပေါ့နော်အကူအညီကြတော့လို့မဟုတ်ဘူးဒီကျွန်တော်ဆုံးဖြတ်အဆင့်ကျွဲနေ၃ပွဲသလုံးမှာနောက်ကလက်ကစားခဲ့ပြီးတော့မှကြိမ်ဘက်ကိုအနိုင်ရပြီးတော့ဟိုပိုလူဝဲကိုတက်လာတာလေဟိုတင်းလိုက်ချီပြီးနေမှာကျွန်တော်ကကိုရီးယားကိုပဲတူပြီးတက်လာတယ်ဟုတ
်ကိုရီးယားအသင်းဟာဆုံးထွက်အဆင့်တွေမှာနောက်ကနေလိုက်ကစားပြီးအချိန်ပေါ်နဲ့ပယ်နယ်တီတွေမှာနိုင်ခဲ့တာကြောင့်အသင်းရဲ့စိတ်ဓာတ်နဲ့ကစားအားကိုဘောလုံးဝေဖန်သူတွေကချီးကျူးနေကြပါတယ်ဒါမှမဟုတ်ကိုရီးယားအနေနဲ့ဖိုင်နယ်မှာနောက်ကနေလိုက်ကစားရရင်အခက်တွေ့နိုင်တယ်ဆိုပြီး Soccer Follow Channel Editor ချုပ်ကိုကြော်ကြော်မျိုးဟန်ကသုံးသပ်ပါတယ
်ဒီဘက်ကခရီးသားမောက်တန်နေပြီးတော့လိုက်သွင်းရမယ်ဆိုရင်အရင်လိုသူလွယ်လိမ့်မယ်ချင်းပြင်သစ်ကဒီပြဆောင်ကိုထိန်းတဲ့နေရာမှာတော်တော်လေးကောင်းတယ်သူတို့ရဲ့ပြဆောင်ခဲမှုမှတ်တမ်းတွေကြည့်မယ်ဆိုရင်ငါးကြိမ်ကလုံးခရီးသားပြင်သစ်ကိုကားမနိုင်နေရဘူးတော့ခရီးသားနောက်တန်းပိုင်းကမတည်နေနိုင်ခရီးသားကဒီကစားသမားတွေကဒီအမဲပွင့်နယ်မှာရေကုန်ရေကန်းကစားလာတဲ့အတွက်ကြောင့်လေသူ့ရဲ့ဝက်ဆက်မှုပိုင်းဆိုင်ရာလေစင်တတဆိုင်ပိုပြီးပြန်ထန်တယ်လို့
ဒီနှစ်သင်းဟာအရင်က၅ကြိမ်တွေ့ခဲ့တာမှာပြင်သစ်က၃ပွဲနိုင်ပြီး၂ပွဲတည်းကျထားပါတယ်နိုင်ငံတကာပြိုင်ပွဲတွေမှာ၂ကြိမ်တွေ့ခဲ့ပြီး98ကမ္ဘာဖလားဆီမီဖိုင်နယ်မှာပြင်သစ်ကခရိုအေးရှားကို၂ဂိုးတကိုးနဲ့နိုင်ပြီးတော့ယူရို2004မှာတော့၂ဂိုးစီတည်းကျထားပါတယ်ဆိုတော့ဒီတစ်ကြိမ်မှာရောဘယ်အသင်းအနိုင်ရမလဲတောက်သားဆောင်းပါရှင်ဦးမြတ်သက်ကတော့
ဖိုင်နယ်ကတော့ပုံမှန်ခြေနဲ့ပုံမှန်အနေထားပေါ့ဗျာပေါ်စီစီပင်တီအသေးခံရတာလို့အနီးကပ်တွေဖြစ်တာလို့ပေါ့လေအဲ့လိုမဖြစ်ဘူးဆိုရင်တော့တက်တဲ့နိုင်မှာပါ။ကိုရနာကတော့ကျွန်တော်တင်နေရခွေးကြလည်းဖွင့်ကစားတဲ့အရင်းဆိုတော့ကျွန်တော်တင်နေအနည်းဆုံးငကိုးတဝိုက်လောက်ကိုနှလုံးတစ်လုံးတို့ပြီးစီတို့အဲ့လောက်တွေတော့ဖြစ်နိုင်ပါလေ။ကိုတစ်ဖက်ကကတကိုးသေးကြီးပိတ်ကစားရင်ကျန်တဲ့ဘက်ကလည်းသူကသွင်းဖို့ဟာကြိုးစားမှာပဲလေ။ဟိုဒီလိုဘလူဝဲကြီးဆိုတော့ပိတ်ကစားရမယ်လို့လည်းမထင်ပါဘူး။တကိုးလောက်ဆိုတာစိတ်ချရမှာမဟုတ်ခင်ဗျ။ဟိုကတော့ကျွန်တော်တင်နေ2ဝလောက်ပြီးစီတို့လောက်အလောက်ဖြစ်နိုင်တယ်လို့ကျွန်တော်ခံမှန်းတယ်
ဒါပေမဲ့အောက်သားကလောင်ရှင်ကိုဇော်မျိုးတန်ကတော့ခရိုရှားတင်းနေတဲ့ပုံမှန်ပွဲတင်အတွင်းမှာမရှုံးနိုင်ဘူးဆိုပြီးတော့ပြောပါတယ်
ကျွန်တော်ကတော့မိမိကိုယ်တည်းအတွင်းမှာတော့ခရိုရှားမရှုံးလာဘူးလို့ကျွန်တော်လည်းပဲတုံ့ပြန်ပါတယ်ဟောခရိုရှားမရှုံးလာဘူးအဲဒီကတစ်ခုတည်းကြည့်အချိန်ပူလေးပနလီကြီးကြံရမယ်ဆိုပြီးတော့ကျွန်တော်ဒီနေ့တော့ဆက်ရှိခပါဘလာဘောလုံးကြီးမျိုးကဟိုချန်ပီယံပြည့်ဖြစ်ခရိုရှားထွက်ပေါ်လာလိမ့်မယ်လို့ကျွန်တော်လည်းပဲတုံ့ပြန်ပါတယ်
သောကဘောလုံးအေရီယာချုပ်ကိုကြော်ကြော်မျိုးဟန်ကတော့အစောပိုင်းအုပ်စုပွဲစဉ်တွေမှာကလေးကဒီနှစ်ကမ္ဘာဖလားမှာပြင်သစ်အတင်ပူဆွဲမယ်ဆိုပြီးတော့ခမန်းထားတာပါဆိုတော့ပြင်သစ်အနေနဲ့ဒီ final မှာနိုင်မယ်လို့စက်ပြီးယုံကြည်နေတော့မဲလားဆိုတဲ့အပေါ်မှာကိုကြော်ကြော်မျိုးဟန်က
ဒီကမ္ဘာဖလားကို2018ကမ္ဘာဖလားကိုဆက်ပြီးတော့ယုံကြည်ရတယ်။ဥပကတက်လာတဲ့ကိုရီးရှားကဥမာအားနည်းချက်ပြီးတော်တော်လေးရှိတယ်။အင်္ဂလန်နဲ့ပွဲမှာဆိုရင်လည်းကလန်တဲ့ကဝူးတင်ထေကြမယ်ဆိုရင်ကိုရီးရှား1-0ကနေ2-0ဖြစ်ပြီးတော့ဘလို့ကပြန်ဆယ်မဆယ်နိုင်တော့တဲ့အနေအထားမျိုးအင်္ဂလန်ကအပြင်းအထန်နေရခဲ့ဒါပေမဲ့အင်္ဂလန်ကဂိုးတင်းမပြေပါရဲ့ဂိုးတင်းမပြေပါခဲ့ဒါကြောင့်ပြဿနာကံကောင်းသွားတယ်လို့ရှိတယ်။နောက်ပြီးကိုရီးရှားဖက်စစ်ပိုင်းကလည်းအာတိတ်မကြဘူးအားနည်းတယ်နော်ပယ်ရီစစ်ဒီနာဇီကစ်တို့ဆက်စမ်းမကြနိုင်ဘူးဆိုရင်ဘိုးရောက်ကိုဒီတော်လေးကိုခက်ခက်ကြီးကြီးရုံးရလိမ့်ရှိတယ်။ဒါကြောင့်ပြင်သစ်ကအန်ဂျက်လီရဲ့သူကကွင်းလေပိုင်းမှာလည်းပေါ့ကွာကစီဒီပြန်ကောင်းလာတဲ့အတွက်ဒီကွင်းလေနဲ့တိုက်စစ်ခံစစ်အပေါ်ကတင်တက်ကခံစစ်နေရတဲ့အကြောင်းလေးတင်တက်တော်ဥဆောင်ကိုရပါမယ်ဆိုရင်လည်းတော့တင်တက်ကသူဥဆောင်ကိုရတဲ့ပွဲဒီမှာဆိုရလာတော့ဘူးအဒီပွဲကိုကျွန်တော်ကတော့တင်တက်2-1နဲ့နိုင်ရပါမယ်လို့ထင
်တင်တက်တင်ဟာဒီပွဲမှာအနိုင်ရခဲ့မယ်ဆိုရင်တော့ကမ္ဘာဖလားကိုဒုတိယအကြိမ်ရမှာဖြစ်ပြီးခရိုရှားအတင်အနိုင်ရမယ်ဆိုရင်တော့ဒါဟာသူတို့အတွက်ပထမဆုံးအကြိမ်ကမ္ဘာဖလားကိုရရှိတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်စူးစီးတင်ပြပေးထားတာပါအခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာလက်ကင်စမတ်ဖုန်းတွေကိုလူတိုင်းနှိပါသုံးလာနိုင်ပြီးတော့အခုဆိုရင်သတင်းဖြန့်ဖြူးတဲ့နေရာမှာအွန်လိုင်းကိုပို့ပြီးအားထားလာကြရပါတယ်ဒီလိုနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေတွေဘယ်လိုရှိပါသလဲ VOA မြန်မာပိုင်းအထူးစီစဉ်ဖြစ်မတ်စုမြတ်မွန်ကတင်ဆက်ပေးထားပါတယ်
ဒီပညာရေးနည်းစနစ်များတိုးတက်ပြောင်းလဲလာနေချိန်မှာသတင်းဌာနကြီးတွေရဲ့သတင်းဖြန့်ဝေတဲ့ပုံစံသတင်းသိချင်သူတွေရဲ့ဒီသတင်းရယူတဲ့ပုံစံတွေဟာလည်းပြောင်းလဲလာနေပါတယ်ဒီသတင်းတွေကိုမြန်မြန်ဆက်ဆံသိရဖို့အတွက်သတင်းဌာနတွေသတင်းသိချင်သူတွေကအွန်လိုင်းကိုအဓိကအားကိုးလာကြပါတယ်မြန်မာနိုင်ငံမှာဒီလက်ကန်ဖုန်း3ဆွဲသူ90ရာခိုင်နှုန်းကျော်ရှိပြီးတော့မှအဲ့ဒီထဲကဒီ10ထက်ရာခိုင်နှုန်းလောက်ကစမတ်ဖုန်းတွေဖြစ်တယ်လို့မြန်မာနိုင်ငံတဝမ်းမှာဒီ ICT နည်းပညာကျန်ပွားအောင်လို့စူးစမ်းဆောင်ရွက်နေတဲ့မြို့တော်ဖွဲ့ရဲ့လေ့လာတောင်းတချက်တွေအရသိရပါတယ်ဒီလိုမျိုးစမတ်ဖုန်းတွေအသုံးများလာတာနဲ့အမျှစမတ်ဖုန်းပေါ်ကနေပြီးတော့သတင်းတွေကိုရယူကြည့်ရှုသူတွေဟာလည်းပို့ပြီးတော့များလာနေပါတယ်
တကယ်တော့အဓိကတော့ကျွန်တော်တို့ကလည်းဟိုအလုံးလုံနေရင်းနဲ့ဆိုတော့လေမနေ့အရာထားမယ်ဆိုရင်လည်းဟိုဖုန်းမွဲပေါ့ online ဟိုဖွင့်လိုက်တာပေါ့ဖွင့်လိုက်ပေါ့အဓိကတော့ social media ပေါ့အဲ့ဒီပေါ်ကနေ Facebook တို့စသဖြင့်အဲ့ဒီပေါ်နေရပဲအဓိကသတင်းကိုရယူပါနေကြဟုတ်ကြည့်ပါလေ
အဓိကတော့လူမှုကွန်ရက်တွေရ
လူမှုကွန်ရက်ပေါ့ဟုတ်ကဲ့ခင်ဗျဟုတ
်ဒီလက်ကင်ဖုန်းကဟိုသတင်းတွေကြည့်ရင်တော့မြန်တာပေါ့နော်ဟိုသတင်းစာဝယ်ဖတ်မယ်ဆိုရင်လည်းသတင်းစာဆိုင်ပွားရမယ်ဒါဟိုကြာတာပေါ့ဥမာဖုန်းမိုးလင်းတာနဲ့ online ဖွင့်လိုက်ဖွင့်ပြောမှဒီဖုန်းပေါ်မှာကြည့်တိုင်းတယ်ဆိုရင်ဒါသတင်းကမြန်တယ်ပေါ့ဒီဟိုပြီးတော့ဒီဖုန်းကဟိုဆိုးကျိုးလည်းရှိသလိုကောင်းကျိုးလည်းရှိတာပေါ့နော်ဒါတော့ဟိုဒွန်တွဲနေတဲ့အရာတစ်ခုဆိုတော့လေ
ကိုအရင်တော့ဆိုလို့ရှိရင်စာတွေပါလေဆိုရှင်စာအုပ်ဆိုင်တွေပါလေသွားမှ channel ဖြစ်တဲ့ channel ဆိုင်သွားမှကိုကသွားပြီးတော့သိရမှာပဲရှိရလေအခုကျတော့ဖုန်းပလန်နဲ့ကိုကအဲ့မျိုးကိုသိတဲ့တဲ့တင်ကိုချက်ချင်းကောက်ပြီးရောစာလာလိုက်လိုက်ချက်ချင်း15မိနစ်ဆို15မိနစ်အဲ့လိုမျိုးအဲ့မိနစ်အတွင်းမှာပြန်ပြီးသိရရတော့တော့အဲ့လိုတော့လို့အချင်းပြေပါလေလို့ဖုန်းတွေပါလေပေါ်လာတဲ့အတွက်ပေါ့နော်အဲ့လိုအချိန်ကုန်သတ်တာမဲ့လူသတ်တာမဲ့ပေါ့အဲ့တခုရကိုတိကျလာတဲ့ချက်ချင်းသိရမယ်အဲ့တခုတော့သဘောကြပါရဲ့လို့
ဟိုဘူးဒရာတော်တော်များများရပါတယ်ဆုံးပါတယ်နော်ဟိုအခြေခံတန်းသားနေရေကုန်သိရတယ်လေကိုကဟိုကိုကအဲ့ဟိုဟိုဘောနော်ဖြစ်နေနေရတယ်ကိုကမရောက်ခင်မှာလေကိုကဒီမှာတထိုင်နေနဲ့ကြည့်လို့ရတယ်မှာဘူးဒရာကဥမာဖရားရေးပါတယ်ဆိုလို့ရှိရင်ကိုကဒီကနေ့ကကြည့်တော့ဖူးလို့ရတယ်ပါညာတော့တော်တော်လေးပေါ်ဖြစ်ပါတယ်ဘူးဒရာရပါတယ်ခိုင
်ကြရင်လည်းဟုတ်တယ်ဟာလည်းကြီးတယ်မိုးတော်လည်းကြီးတယ်ခိုင်ကြရင်လည်းဟုတ်တယ်ကတော့ပြန်သွားလို့ရှိရင်မှမိမဆန်ရဲ့မြောက်ကြီးရဲ့အပြင်လက်ကြီးလိုက်တယ်ဆိုတော့ရတာမျိုးပေါ်လာတယ်ဆိုတော့ပြန်လို့ရတယ်ဘာမှမလုပ်ဘူး
ကိုနဲ့မကွာအိတ်ဆောင်ထဲမှာရှိနေတဲ့လက်ကင်ဖုန်းတွေကြောင့်သတင်းတွေကိုကိုသိချင်တဲ့အချိန်မှာသိရအောင်ဖတ်နိုင်ချိနိုင်ကြပါပြီ။သတင်းဌာနကြီးတွေဘက်ကလည်းအင်တာနက်အွန်လိုင်းကိုအသုံးချပြီးသတင်းတွေကိုပုံစံမျိုးစုံနဲ့ဖြန့်ဖြူးလာကြပါရစေ။ဒ
တစ်ချိန်တည်းမှာပဲ Facebook လူမှုကွန်ရက်330ကျော်ရှိနေတာကြောင့် Facebook ကိုလည်းသတင်းဌာနကြီးတွေကသတင်းဖြန့်ဝေတဲ့ကြားခံတစ်ခုအဖြစ်နဲ့အသုံးပြုလာကြပါတယ်။မြန်မာနိုင်ငံမှာ Facebook သုံးဆွဲသူတွေများလာပြီးတဲ့နောက်မှာသတင်းဖြန့်ဝေမှုပုံစံပြောင်းလဲသွားတယ်လို့Information Matrix ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိမ့်ကပြောပါတယ်
အဲ့တော့ကျွန်တော်တို့ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ channel ရဒီ2009 2010လောက်မှာဒီ service တွေကလည်းတို့ရဲ့ဒီစီစီမူဝါဒတွေကိုရုပ်သိမ်းသွားပြီးတော့ဖြေလျှော့ပေးလာတဲ့အချိန်နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကဒီ channel ရဲ့ Sway Kit တစ်ခေတ်လိုမျိုးပေါ့နော်ပုံနှိပ်ခေတ်ပုံနှိပ်မီဒီယာရဲ့ခေတ်တစ်ခေတ်ကရှိခဲ့ပါတယ်ဒီနိုင်ငံရေးအကြောင်းလဲတွေကလည်းအများကြီးရှိလာတယ်ကျွန်တော်စမ်းစုကြည့်တဲ့နေ့ကျေကျုပ်ကနေလွတ်လာတယ်နိုင်ငံရေးတွေဟိုဒီဝင်တော့မယ်စသဖြင့်အဲ့လိုမျိုးတွေဖြစ်လာတဲ့အချိန်မှာဒီ channel ရရောင်းအားတက်လာဒါပေမဲ့အဲ့အချိန်မှာတော့ဆောင်ရည်ရအများဆုံးက3,000+ 2,000အဲ့ဝင်းကျင်ပဲရှိတယ်အဲ့ခေတ်ကနေကျွန်တော်အခုလိုမျိုး social media တွေပေါ်လာတဲ့အခါမှာဒီ social media လုံးဆွဲသူကဒီတန်း20ဝင်းကျင်လောက်ထိဟိုရှိလာတဲ့အခါမှာဒီအဲ့လူတွေအားလုံးနေပါကဒီ social media ဘဝနေတစ်ဆင့်ကျွန်တော်တို့သတင်းမီဒီယာတွေစာမျက်နှာတွေအလွယ်တကူ like လုပ်လို့ရတယ်အလွယ်တကူ follow လုပ်ထားလို့ရတယ်ဆိုတော့ဒီသတင်းတွေကပို့ပြီးတော့လည်းမြန်ဆန်တော်လက်လာတယ်ဒါပို့ပြီးတော့ fresh ဖြစ်လာတယ်ပေါ့နော်ပြီးတော့ပို့ပြီးတော့လည်းကျေပြန်ပြန့်နှံ့မှုတော့လည်းများလာတယ်ဥပမာဆိုရင်ကျွန်တော်တို့တလောတော့ကဒီရခိုင်ပြည်နယ်ကဒီသူ့ရဲ့ပြည်နယ်ဝါကျွန်းလေးတစ်ကျွန်းလို့ဟာမျိုးကျွန်တော်ရောက်သွားတဲ့ခါမှာအဲ့ရဒီလူကြီးကဟိုကျွန်တော်တို့ရောက်နေတော့လာပြီးတော့နှုတ်ဆက်တဲ့အချိန်မှာသူကအခုရဲတယ်ကျွန်တော် 70 ကိုကျွန်တော်ဟိုဖတ်နေရဆိုတော့ကျွန်တော်ဂျာနယ်ဆရာတို့စီဒီကျွန်းပေါ်ရောက်လာဆိုတော့မဟုတ်ဘူးလေကျွန်တော် Facebook ပေါ်ကနေဖတ်နေရဆိုတော့သူကဒီပြည်နယ်ဝါကျွန်းလေးတစ်ကျွန်းဒါပေမဲ့အဲ့မှာသူကဟိုဟန်ဖုန်းနဲ့ဒီ smartphone နဲ့ဒီ data ရနေတော့သူကသတင်းတွေကိုသူကအဆက်မပြတ်ရန်ကုန်ကလူတယောက်လိုပဲဖတ်နေလို့ရတယ်ဆိုတော့ဒါ media ရဲ့ဒီ distribution model ကတော့အများကြီးကြောင်းသွားတယ်ဆိုတော့ကျွန်တော်တွေ့နေရမှာ
မြန်မာနိုင်ငံနေရာအနှက်မှာရှိနေကြတဲ့ smartphone သုံးသူတွေစီသတင်းအရောက်ပို့ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို smartphone တွေပေါ်ကတဆင့်ဖတ်နိုင်နားဆင်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတစ်ခုကတော့ Blue Ocean Operating Management ဖြစ်ပါတယ်။ကုမ္ပဏီရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကသူတို့ရဲ့ဝန်ဆောင်မှုတွေအကြောင်းကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ Blue Ocean ကတော့ဒီကျွန်တော်တို့ဒီ media မှာ2009ခုနောက်ကနေပြီးတော့ internet ဒီစလုပ်ကြတဲ့ကျွန်တော်တို့စပြီးလုပ်ပါတယ်။အဓိကတော့ဗာလဲဆိုတော့ mobile operator တွေပြောင်းလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကဒီ media သတင်းတွေကိုကျွန်တော်တို့ကပထမဆုံး SMS နဲ့ပေးတယ်ခင်ဗျ။ကျွန်တော်ပထမဆုံးဒီ MPT ပဲပေါ်ရခင်မှာကျွန်တော်တို့ SMS နဲ့ပေးတယ်။နောက်တစ်ခုဒုတိယအစီအစဉ်ကတော့ကျွန်တော်တို့ကဒီဟိုက IVR လို့ခေါ်တာပေါ့ Voice Plus လို့ခေါ်တယ်။ Automatic တယ်လို့ကျွန်တော်တို့ telephone ခေါ်လိုက်တယ်။ telephone ခေါ်ပြီးတော့ phone ring တယ်မျိုးလို့ကြားလို့ရှိရင်သူသတင်းတွေကိုကြားရတယ်ပေါ့နော်ဆိုတော့အခုတတိယကတော့ကျွန်တော်တို့ကဗာလဲဆိုတော့ video content တွေအနေနဲ့ပေးပါတယ်ခင်ဗျဆိုတော့ဒီ3ခုနဲ့ကျွန်တော်တို့ကဒီ Blue Ocean ကနေပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ media တွေရော international မှာရှိတဲ့ media တွေရောကိုကျွန်တော်တို့ mobile အသုံးပြုသူတွေကိုကျွန်တော်တို့အဲ့ဒီ platform 3ခုကနေပေးနေပါတယ်ခင်ဗျဟာ
သမရဦးသိန်းစိန်လက်ထက်မှာပုဂ္ဂလိက telecom ဆက်သွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ခွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းဒေါ်လာထောင်ချီပေးခဲ့ရတဲ့ phone sim card တန်ဖိုးဟာဒေါ်လာဝန်းကျင်လောက်အထိကိုဈေးချသွားခဲ့ပါတယ်လက်ကင်ဖုန်းမသုံးနိုင်တဲ့သူတွေ smartphone တွေသုံးလာနိုင်ကြသလိုအဖိုးအခတက်တက်တာတာနဲ့ data ဝန်ဆောင်မှုတွေကြောင့်ဉာဏ်နှုံးမြင့် internet ကိုပါသုံးလာနိုင်ကြပါတယ်။ဒါကြောင့်မြို့ကြီးတွေမှာတင်မဟုတ်တော့ဘဲမြန်မာနိုင်ငံတိုင်းနိုင်ငံလုံးကလူတွေဟာလက်ကင် smartphone ပေါ်ကတဆင့်သတင်းတွေရနိုင်လာကြတယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယာရဲ့ CEO Jess Peterson ကပြောပါတယ
်။ We actually have close to 100% mobile phone penetration in Myanmar.And what's really interesting is that most of those mobile phones are smartphones and they have access to the internet through 3G and 4G data.
ဒီမနက်ကမှလူရည်ရဲ့တရားရခင်တို့ညီပါလက်ကင်ဖုန်းသုံးတဲ့အခြေအနေကိုရောက်ကန်နေနေပါ။တိတ်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကလက်ကင်ဖုန်းအများစုကစမတ်ဖုန်းတွေဖြစ်ကြပါတယ်။အဲတော့လူတွေအနေနဲ့မြန်နှုံးမြင့် 3G 4G အင်တာနက်ဝန်ဆောင်မှုတွေကိုရနိုင်ကြပါတယ်။မြန်စတန်နေဈေးနှုန်းလည်းမကြီးလောက်ဘူးဆိုတော့မြန်မာတိုင်းနိုင်ငံလုံးရန်ကုန်မန္တလေးလိုမြို့ကြီးတွေမှာမဟုတ်ပါဘူး။တနင်္ဂနွေလုံးမှာသတင်းတွေဖြောပြီးရေးတွေကိုကိုပိုင်လက်ကင်ဖုန်းတွေပေါ်ကနေတော့ရနိုင်ကြပါတယ်။သိမကြခင်နှစ်ပိုင်းကမှအခုလိုမျိုးဖြစ်သွားတာပါ။အခုဆိုလို့ရှိရင်လူတွေကပြည်တွင်းသတင်းတွေတင်မဟုတ်ဘူး။ပြည်ပသတင်းတွေကိုတော့မှ Facebook လိုမျိုးလူမှုကွန်ရက်ပေါ်ကနေပြီးတော့ရယူနေကြပါပြီ
။ဒီကနေ့သတင်းမီဒီယာတွေကြားမှာ Facebook ကအားကိုးစရာကြားခံတစ်ခုဖြစ်ပေမဲ့သတင်းပေးနိုင်တဲ့နေရာမှာကန့်သက်ချက်တွေရှိတာကြောင့်အားနည်းချက်တွေရှိတယ်လို့မျိုးစိမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဦးဆုံးမြင့်ကပြောပါတယ
်ဟို video ဆိုရင် 10 minutes လောက်ပဲ the clippings ပေါ့နော်ဟို text အကြောင်းအရာဆိုရင်လည်းရေးတဲ့စာသားဆိုရင်လည်းတုတ်ပဲခေါင်းစဉ်လောက်ပဲပြီးတော့ Facebook ဆိုရင် live လုပ်ပေးတာပေါ့ Facebook ကနေ live လုပ် ဆိုတော့ဒါကသူ့ရဲ့တတ်မှတ်မှတ်ညီလေးကြီးရှိတယ်ပေါ့အဲ့ဒါတွေလုံနိုင်ရင်မြန်မြန်ဆန်ဆန်ရောက်သွားတယ်ဒါပေမဲ့အားနည်းချက်ကပါလဲဆိုပြည့်ပြည့်စုံစုံအချက်လက်မရပြည့်ပြည့်စုံစုံအချက်လက်တွေကြတော့ခုနက website လိုဟာမျိုးရှိတယ်ပုံနှိပ်လိုရှိတယ်သူကအချင်းကြားတယ်ဒီ check Facebook လိုချက်ချင်းမရဘူးဒါမှမဟုတ်လဲအဲနောက်တစ်နာရီလောက်တွင်မှာသူကအပြည့်စုံရတယ်ပုံပြီးပြည့်ပြည့်စုံစုံရတယ်နောက်တစ်ရက်အတွင်းမှာပြည့်ပြည့်စုံရဆိုအဲ့ဒီနှစ်ခုကိုကျွန်တော်ကမျှသုံးတာပဲဘယ်လိုသုံးလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာဘာကြောင့်သုံးလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာပဲမူတည်ပြီးတော့လုပ်တာပေါ့နော်ဒါပေမဲ့နှစ်ချက်လုံးမှာအားနည်းချက်ရှိတယ်နှစ်ခုလုံးမှာ Facebook ဆိုရင်လည်းဘာဖြစ်လဲအပြည့်စုံမရဘူးအဲ့ဒါမှာဟိုဒီကနေ့မှာ Facebook မှာအားနည်းချက်တွေတက်မှာ Social Media မှာအားနည်းချက်တွေမှာဟိုအမှန်ကိုအမှားလုပ်တာရှိတယ်လို့အမှားကိုအမှန်ပြန်လုပ်တာရှိတယ်
သတင်းဌာနတွေသတင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကသတင်းတွေကိုစမတ်ဖုန်းသုံးသူတွေစီအရောက်ပို့ပေးနိုင်အောင်စီစဉ်လုပ်ထားပေမဲ့သတင်းကိုလေးလေးနက်နက်သိချင်သူတွေသတင်းတံပိုးထားသူတွေကပဲဒီဝန်ဆောင်မှုတွေကိုအဖို့အခအကုန်ခံပြီးတော့တကူးတကားအရယူနေကြတာပါအများစုကတော့ Facebook ပေါ်မှာလွယ်လွယ်မြင်တွေ့ရတဲ့သတင်းတွေကိုပဲဖတ်နေကြည့်နေကြတာဖြစ်ပါတယ်
ဆိုဒီမှာလည်းကျွန်တော်တို့ကလူတန်းစား2ရက်ရှိပါတယ်တရက်ကတော့ဗာလဲဆိုတော့လူငယ်တွေဒီ teenager တွေ20အောက်လူတွေကတော့သူတို့ကတကူးတကဒီ service ကိုမယူကြဘူးဘာလို့လဲဆိုတော့သူတို့ကဒီ Facebook မှာပဲပြောမွေးနေတယ် Facebook ကဟာဒီတမဲသူတို့ကဒီ share လို့ရတယ်ပေါ့ကျွန်တော်စီမှာဒီတင်းယူတဲ့လူတွေကလူကြီးပိုင်းများတယ်ခင်ဗျလူကြီးပိုင်းဆိုတာက35နှစ်အထက်လူတွေများတယ်အထူးသဖြင့်ဒီ45နှစ်50အသက်60အထိလူတွေပေါ့နော်ဆိုတော့သူတို့ကတော့ဗာလဲဆိုတော့ဒီလို Facebook ကို share တာထက်စာရင်သူတို့စီကိုဒီလိုကျွန်တော်တို့ကနေပြီးတော့အရောက်ပို့ပေးတဲ့ service မျိုးကိုပို့ပြီးဟိုလာကြတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာ channel သတင်းစာတွေကများလာတယ်။ channel သတင်းစာတွေကများလာတဲ့အခါတနေ့ကိုထွက်တဲ့ channel ရောသတင်းစာကိုလိုက်ပြီးဝယ်ဖတ်ဖို့ဆိုတာကဟိုမလွယ်ဘူးပေါ့နော်မလွယ်ဘူး။နောက်တစ်ခုကတော့ဗာလဲဆိုတချို့ဟာတွေဆိုသတင်းတွေထက်နေတာပေါ့။ဆိုတော့ဒီလိုမျိုး service ကိုယူလိုက်လို့ရှိရင် channel သတင်းစာထက်သူကပို့ပြီးတော့ effective ပို့ဖြစ်ပါတယ်။ဆိုတော့အဲဒါကြောင့်တကယ်လူကျင်တဲ့လူလက်ပိုင်းနဲ့လူကြီးပိုင်းကတော့ကျွန်တော်တို့ service တွေကို subscribe လုပ်ကြပါတယ်ခင်ဗျာ။
အဲ့ဒီလို Facebook တုံးသူတွေစီကိုကိုယ့်ရဲ့သတင်း website တွေစီလာကြည့်အောင်သတင်းဝန်ဆောင်မှုတွေရယူလာအောင်လို့ဘယ်လိုလုပ်နိုင်မှာပါလဲ
Facebook မှာကျွန်တော်အကုန်ပြလို့လည်းမရဘူးပြလို့စိတ်ဝင်စားဘူးအဲ့တော့ဒါပေမဲ့စိတ်ဝင်စားတဲ့လူကတော့ရှိတာပဲဥပမာအပြင်သတင်းကိုပြပြစနေငယ်စိတ်ဝင်စားတာပဲပြလူမှုရေးစိတ်ဝင်စားတာပဲပြဟို celebrity ကြောင့်စိတ်ဝင်စားစီးပွားရေးစိတ်ဝင်စားသူတို့ကိုကျွန်တော်ကပြန်ပြီးတစ်ဆင့်ပြန်ခေါ်ရတာခေါ်တဲ့အခါကျတော့ဥပမာအပြင် Facebook မှာ daily တင်မယ်ပြီး link ပေးမယ် website သွားမယ်ဒါမှမဟုတ်ရင်အရင်ကနေ link ကိုပေးမယ်အဲဒီ TV video footage ကိုသွားမယ်ဆိုတော့အဲ့လိုမျိုးပေါ့တစ်ခုခုနီးလမ်းတစ်ခုနဲ့သူတို့ပြန်ပြီးတော့ဒါမှမဟုတ်လူတိုင်းသွားမှာမဟုတ်ဘူး Facebook ကမြန်မာရင်းသား Facebook ကဖတ်တာတောင်မဟုတ်ဘူး Facebook ကပို့တာသူ push လုပ်တာတော့ဒီလိုလေးလုံးလုံးနဲ့လုပ်တာဆိုတော့အဲ့ဒီဂျားထဲမှာစိတ်ဝင်စားတဲ့လူကိုတနည်းနည်းနဲ့တနေရာကိုခေါ်သွားဖို့ဆိုတဲ့ဟာကိုပဲကျွန်တော်တို့ကနီးလမ်းရှာပြီးတော့လုပ်တဲ့အခါကျတော့ကဲ application download လုပ်ခြင်းလားဖတ်တင်တယ်ဆိုတော့ဖတ်တာတော့မရှိဘူးတော်မြမကြီးမှာ50တန်50ကျော်လူကြီးရှိတယ်အဲ့ဒီမှာမှဘယ်နောက်ကဘယ်ဟာကိုစိတ်ဝင်စားတဲ့ဟာကိုကျွန်တော်တို့အလုပ်ကအဲ့ဒီစိတ်ဝင်စားမဲ့ညီလန်းပေါင်းစုံကိုကျွန်တော်ကအစဉ်ပြင့်လေးလုပ်ပေးထားဖို့ပဲကျွန်တော်တို့ရဲ့စင်ကောမူရဲ့အလုပ်ကအ
ွန်လိုင်းပေါ်ကနေဒီအထူးသဖြင့်လူမှုကွန်ရက်တွေပေါ်ကနေပြီးတော့သတင်းရယူသူတွေများလာတာနဲ့တစ်ဆက်တည်းမှာပဲဒီသတင်းသူပြဿနာဟာလည်းစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ဒီမှန်ကန်တဲ့သတင်းတွေကိုလူလူတွေကြားရဲကိုဒီထိုးပေါက်ရောက်နိုင်အောင်လို့ပို့ပေးနိုင်အောင်လို့သတင်းဌာနရဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေတယ်လဲ။အဲ့လိုလုပ်တဲ့နေရာမှာရောဘယ်လိုစိန်ခေါ်မှုတွေရှိတယ်လဲဆိုတာကိုတော့နောက်တစ်ခေါက်အစီအစဉ်မှာတင်ပြပါမယ်ရှင်။ဒီမှာဆင်းပြပါပ
ါ။မတ်စမြတ်မောင်ရှင်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ရွယ်မှာအထူးစီစဉ်ဖြစ်ပြီးခဲ့တဲ့ရက်ပိုင်းတွင်ကကွယ်လွန်သွားတဲ့တေးရေးတေးဆိုအမှုပညာရှင်မေဇီမာနိုင်ကိုရဲလွင်အမှတ်တရအစီအစဉ်ကိုထုတ်လွှင့်ပေးသွားမယ်အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါဓာတ်ဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ည၊လိုင်းဒိုမီတာ32 kHz 1783ည၊လိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမ်းမီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူအထူးစီစဉ်ဖြစ်တေးရေးတေးဆိုအမှုပညာရှင်မဲဇီမာလိုင်းကိုရဲလွင်အမတ်တရအစီအစဉ်နဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။2020မှာငြိမ်းချမ်းလုပ်ငန်းစဉ်အပြီးတတ်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီဘက်ဆွေးနွေးတင်ပြသွားမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကနေပြည်တော်မှာပြည်တော်စုငញ្ញရေးညီလာခံ27ရာစုပင်လုံတတရအစည်းအဝေးဖွင့်ပွဲကျင်းပပါတယ်ဖွင့်ပွဲနေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် KU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒူစီဖိုးနဲ့ရခိုင်မျိုးသားပါတီဒူဥက္ကဋ္ဌဒေါ်အေးနုစိန်တို့ကအမှာစကားပြောကြပါတယ်ထူးခြားတာတစ်ခုကတော့ဒေါ်ဆန်းစုကြည်ရဲ့မိခွန်းမှာရောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခွန်းမှာပါငញ្ញရေးလုပ်ငန်းစဉ်ကို2020မှာအပြီးသတ်ဖို့ဆန္ဒရှိတယ်အပြီးသတ်နိုင်အောင်ကြိုးစားကြပါဆိုပြီးပြောသွားပါတယ်လက်ရှိခြေအနေကိုကြည့်ရင်အစိုးရနဲ့ NC လို့ခေါ်တဲ့တတိုင်းပြည်ထောင်ဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့10ဖွဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ရှိနေသေးတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေသေးတာစတဲ့အခြေအနေတွေရှိနေသေးတော့2020မှာငញ្ញရေးလုပ်ငန်းစဉ်တွေအပြီးသတ်နိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်เสียပါပဲကူရပါအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်
။အဖွဲ့မေကွန်းမှာဒေါ်ဆန်းစုကြည်က2020ပြည့်နှစ်မတိုင်မီနောက်ထပ်ညီလာခံ3ချိန်ကျင်းပနိုင်ဖို့ဒီညီလာခံ3ချိန်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေအပြည့်ပြတ်ချမှတ်ပြီးအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာတည်ဆောက်ပေးနိုင်ဖို့ညွှန်မန်းထားပါတယ်လို့ဆိုပါတယ်။အလားတူဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းလုပ်ငန်းစဉ်များကိုစဉ်ဆက်မပြတ်တစ်ဆက်တည်းဆောင်ရွက်သွားပြီး2020ပြည့်နှစ်မှာကျင်းပပြုလုပ်မဲ့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအစည်းအဝေးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်များပြည့်ပြည့်စုံရေးဆောင်ရွက်သွားပါလို့အလေးထားတိုက်တွန်းပြောကြားလိုပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။အခုချိန်ကစရည်တွယ်ရင်နှစ်နှစ်ဝန်းကျင်ကာလလို့မှတ်ဆနိုင်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ2020မှာအပြည့်တက်ဖို့ဖြစ်နိုင်မဖြစ်နိုင်တွက်ဆရာမှာလက်ရှိ NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်လိုက်ပါမှုဝ KIA အပါအဝင်အင်အားကြီးမြောက်ပိုင်းမဟာမိတ်အဖွဲ့ NCA လမ်းကြောင်းနဲ့ရောက်လာနိုင်ခြေရှိမရှိရှိခဲ့ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်လိုက်ပါမှုတက်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားငြိမ်းချမ်းရေးပေါ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့အရေးချင်းအားလုံးကိုတွေ့ဆရမှာဖြစ်ပါတယ်။လက်ရှိအခြေအနေ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကအစိုးရနဲ့ KNU ၊ကရင်လက်နက်ကိုင်အဖွဲ့အစိုးရနဲ့ RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ဆက်ဆံရေးမှာပြဿနာတချို့ရှိနေပါတယ်။ KNU လွယ်မှုပလောဒေတာမှာတက်မတော်ဘက်ကလမ်းဖောက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်ရှိအချိန်လုံးဝပြေလည်သွားပြီလို့မဆိုနိုင်သေးပါဘူး RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့နဲ့ဆိုရင်လေလူမျိုးအလိုက်ကျင်းပဖို့ပြင်ဆင်ထားတဲ့အကျိုးစီးဝေးပွဲတွေကိစ္စတက်မတော်ဘက်ကတားမြစ်မှုတွေနဲ့ကြုံရပြီးနောက်ပိုင်းအခုချိန်ထိပြေလည်မှုမရသေးပါဘူးအရင်ဒုတိယအကြိမ်ပင်လုံအစည်းအဝေးကာလပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်း1အဖြစ်အချက်38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့နောက်ပိုင်းတိုင်းရင်းသားတွေဘက်ကတချို့အချက်တွေကိုသဘောမတူချင်ပါပဲလိုက်လျောပေးခဲ့ရတယ်လို့ပြောဆိုထားတာလည်းရှိနေပါသေးတယ
်။ဝါနဲ့ကချင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေညီညာရေးလုပ်ငန်းစဉ်တွေပါဝင်လာဖို့ကိစ္စကတော့အတော်လေးကိုခက်ခဲပါလိမ့်မယ်။လက်ရှိအဲ့ဒီအဖွဲ့တွေကသူတို့အနေနဲ့အစိုးရနဲ့တစုတစည်းတည်းတွဲဆုံဆွေးနွေးလိုတယ်SC နဲ့မဆိုင်မဲ့ဖီချာသဘောတွေ့လို့တယ်လို့ပြောဆိုထားပေမဲ့ဒါကိုအစိုးရဘက်အထူးသဖြင့်တက်မတော်ဘက်ကအသိမှတ်မပြုပါဘူး အစိုးရနဲ့တပ်မတော်ဘက်ကတောင်းဆိုနေတာကတော့ NCA စာချုပ်မှာလက်မှတ်ထိုးဖို့ပဲဖြစ်ပြီးအခြားဘယ်နီလန်းကိုမှလက်ခံမဲ့ပုံမရှိပါဘူးအခြားတစ်ဖက်မှာတော့အဲ့ဒီဖွဲ့တွေ NCA လက်မှတ်ထိုးလာအောင်တရုတ်စိုးရဘက်ကဖိအားပေးတာတွေရှိတယ်လို့ရှိပါတယ်ဖိအားသိကြီးရင် NCA အဝင်ဝိုင်းထဲကိုရောက်ကောင်းရောက်လာနိုင်ပေမဲ့တခြားနိုင်ငံရဲ့အရာဆွေးနွေးမှုတွေကတော့ခက်ခဲနေဦးမှာဖြစ်ပါတယ်အကြောင်းကတော့တပ်မတော်နဲ့အဲ့ဒီလက်နက်ကန်အင်အားစုတွေဟာဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့စကားလုံးပြောဆိုနေကြတာတူညီပေမဲ့တကယ်အတွင်အနှစ်သာရတဲ့အကြောင်းပြောဆိုရမှာတော့မိုးနဲ့မြေလိုကွာခြားနေလို့ပဲဖြစ်ပါတယ်တပ်မတော်ဘက်က2008ဖွဲ့စည်းပုံလောက်ကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုပုံစံလောက်ပြောနေပြီးဝါလို့အဖွဲ့မျိုးကတော့ဒီကြားနိုင်ငံနီးနီးကွန်ဖက်ဒရေးရှင်းပုံစံရပ်ခန့်နေလို့ပါပဲပြောရရင်မြန်မာနိုင်ငံကတိုင်းသာလက်နက်ကန်အဖွဲ့တွေထဲမှာအင်အားကြီးတဲ့အဲ့ဒီမြောက်ပိုင်းအဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်စီးအောင်ဖို့မလွယ်ကူသလိုပါဝင်လာရင်လည်းအလွန်ညှိရခက်မဲ့အနေထားကြုံကြရပါလိမ့်မယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတက်မတော်ရဲ့ငင်းကြေးရေးနဲ့ပတ်သက်တဲ့သဘောထားပါ။ညီလာခံဖွင့်ပွဲနေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းကိုလေ့လာကြည့်ရင်တက်မတော်စစ်ကောင်းဆောင်တွေရဲ့တင်းမာတဲ့သဘောထားကိုမြင်တွေ့ကြရပါလိမ့်မယ်။သူ့မိန့်ခွန်းထဲမှာတီရင်းလက်နက်ကိုင်အဖွဲ့အစည်းတွေပေါ်လာတာ၊တီရင်းပဋိပက္ခတွေဖြစ်ပွားလာတာတက်မတော်နဲ့ဘာမှမဆိုင်ဘူး။တက်မတော်ကဘာအမှားမှမလုပ်ခဲ့ဘူးလို့ဆိုထားပါတယ်။ဒီနေ့ငင်းကြေးရေးလုပ်ငန်းတွေကိုနိုင်ငံတော်အစိုးရနဲ့တက်မတော်ကတက်ကြွစွာဥဆောင်ဆောင်ရွက်နေခြင်းဟာကျွန်တော်တို့မှအင်အားချိနဲ့နေလို့မဟုတ်ဘူးဆိုတာသတိချက်စီလိုပါတယ်လို့ဆိုပြီးပြောပါရယ်။မိန့်ခွန်းတနေရာမှာတော့နိုင်ငံရေးသမားတွေတိုင်းရင်းသားတွေအနေနဲ့ငင်းကြေးရေးဆွေးနွေးပွဲနဲ့ဆက်ဆက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်ချင်နေတာကိုသူတို့သိတဲ့အကြောင်းသူတို့အနေနဲ့ကတော့ဖွဲ့စည်းပုံပြင်ချင်ရင်ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်အတိုင်းပြင်ဖို့တနည်းတက်မတော်သဘောတူမှပြင်ဖို့အထူးသဖြင့်နိုင်ငံတော်၏အမျိုးသားနိုင်ငံရေးဥဆောင်မှုအခမ်းအနားတွင်တက်မတော်ကပါဝင်ထမ်းဆောင်နိုင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတာပါဝင်နှင့်နိုင်ငံတော်အခြေခံမူ48ချက်ခိုင်မာတည်တံ့ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ပြောရရင်ငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင်တက်မတော်ဘက်ကအပေးယူအညှိနှိုင်းဆိုတာတည်းသူ့ရည်တည်ချက်အပေါ်မှာပဲရက်ခံသွားမယ်ဆိုတဲ့သဘောမြင်တွေ့ရပါတယ
်။နောက်ထပ်အရေးကြီးတစ်ချက်ကတော့ငြိမ်းချမ်းရေးနဲ့ပတ်သက်ရင်လက်ရှိ NLD အစိုးရရဲ့စွမ်းဆောင်ရည်ပါငြိမ်းချမ်းရေးတည်ဆောက်ရေးနဲ့ပတ်သက်ရင် NLD ဘက်ကစွမ်းဆောင်ရည်ဟာအားရစရာမကောင်းပါဘူးဒီအချက်လက်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အပြီးသတ်ဖို့ဆိုတာမျှော်မှန်းချက်ဆိုတာကလွဲပြီးတကယ်ဖြစ်နိုင်ပွဲမရှိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကကွယ်လွန်သွားတဲ့တေးရေးတေးဆိုအမှုပညာရှင်မင်းစီမာလိုင်းကိုရဲလွင်အမှတ်တရအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါရယ်
။ Man again seen in the way မလွင်မီ။နေအောင်ပြင်းချင်းရကကျန်ဆိုင်ပြီ။အချိန်နဲ့အားရေမောင်ရိတ်တဲ့
ကနဝင်ပါရမီရှင်တယောက်ပါမတော်မနေတော်ရမယ်လမ်းဆိုရင်လည်းနှမျောမိပါတယ်ကောင်းရာသူကတိရောက်ပါစေကိုတိုးကြီးပြီးတော့ကိုရဲလွင်အရန်ဝန်းနေကိုကောင်းပါရင်နှမျောမိရဲ့ဗျာကောင်းရာသူကတိလာကြပါစေမြန်မာနိုင်ငံရဲ့ရေဒနာတပါဆုံးရှုံးရတာပါဟုတ်တပကံကတရားဒေသနာအာယုံဦးရဲ့ရွမ်းစွမှုတွေနဲ့တွားရလာဦးရဲ့ကောင်းသောဘုံကိုရောက်ပါစေလို့ဆုတောင်းပါတယ်။ VOA ပရိသတ်တွေကွယ်လွန်သူဦးရဲ့လွင်မြစီမာလိုင်းတွေအမတ်တရားဝန်နေစကားတွေဆိုလာကြတာပါ။ဒီလိုမှတ်ချက်လေးတွေဖတ်ရတော့သူဖန်ပြီးခဲ့တဲ့ဒေသံတွေသူပြောခဲ့တဲ့စကားတန်တွေကိုပြန်ပြီးတော့ကြားရအောင်လုပ်ပါတယ်။ဟု
တ်တပကံကတရားဒေသနာအာယုံ
လူတွေလို့
တွင်းတော့ပေးဆုံးကွယ်လွန်သွားတယ်ပေါ့ကျွန်တော်တို့အတွက်ကျတော့ဦးရဲကဒီပေးဆုံးကွယ်လွန်သွားတာမျိုးမဖြစ်နိုင်ဘူးကဦးရဲကကျွန်တော်ပြင်တဲ့တနေ့အထိသူ့ပုံလေးတွေသူ့ဆုတ်ချတောင်းရမှုသူ့ရဲ့မေတ္တာတရားတွေသူ့ရဲ့ကျွန်တော်တို့ပေါ်ထားတဲ့ရဲ့ပေါ်ရဲ့ပဲစိတ်တရားကျွန်တော်ပြင်တဲ့တနေ့တိုင်းနေ့တူကမဟုတ်ရင်တော့အကျိုးချောင်းသူ့ပြောတိုင်းမှာကျွန်တော်တတိယနေတော့မှာဖြစ်ပါတယ်ကျွန်တော်အတွက်တော့ဦးရဲကပေးဆုံးခြင်းမရှိတဲ့အမှုပညာပရဟိတနိုင်ငံရေးဆုံးဖြတ်ချက်တူဖြစ်ပါလေခင်ဗျာ
မြစ်စမာနိုင်ကိုရဲလွင်ဇူလိုင်လ10ရက်နေ့ကပဲဆုံးမသွားခဲ့တော့သူ့ကိုချစ်တဲ့သူတွေသူ့ရဲ့ဂီတကိုမျက်နှာကြသူတွေအတွက်တံပိုးဖြတ်လို့မရတဲ့ဆုံးရှုံးမှုကြီးတည်းဖြစ်ခဲ့တာပါတီးတီးဆိုစောင်းနိုင်ကတော့ဦးရဲကြီးကျွန်တော်စိတ်ကျွန်တော်မှတ်ဉာဏ်ကျွန်တော်အတိတ်တရားတွေထဲမှာဦးရဲထာဝရရှိနေမှာပါကျွန်တော်ရိုသေးစွာရှ िख ုဥချကတော့ရင်လေးစားစွာအလေးပြုလိုက်ပါတယ်။လမ်းပြပေးခဲ့သမျှဥဆောင်ပေးခဲ့သမျှတို့အတွက်ကျေးဇူးပါလို့သူရဲ့ Facebook အစာမျက်နှာမှာစာတို့လေးရေးတင်လာပါတယ်
။ကျွန်တော်မြောက်ကရေချက်နှဖုံးသားကဘလို့ပါလာလဲမသိဘူးပေါ့ဗျာ။အဲ့ရွှေဝါရောင်တန်ခါရေချက်အပြီးမှာဥတော်သူတို့ရန်ကုန်နာရေးခုပ်ဖို့အတင်းကိုကျွန်တော်တို့နှစ်ယောက်လုံးအပြိုင်နဲ့တနည်းပဲအသိဝင်ပေါ့။အဲ့ဒါဥတော်သူတို့ကွန်ပျူတာအသိဉာဏ်ပုံစံကတော့ကျွန်တော်မြောက်ကနာရေးကုလမှုရတော့အသိရဲ့အဲဒီတော့ရာသက်ပံဆိုပါကြရာသက်ပံကုန်သူရောက်အသိသားနှစ်ယောက်ပေါ့လေအဲလိုကျွန်တော်တို့ဝင်ရောက်ဖြစ်ခဲ့ဝင်ရောက်ဖြစ်ခဲ့ပြီးတော့ဦးကျော်သူတို့အမရွှေကြီးကတို့ဂျမတော်တမ်းမြော်လို့လည်းသူအဲတော့ကမြန်မာဒီမိုကရေစီအခွင့်အရေးတွေအခွင့်အလမ်းတွေကအဲ့မပွင့်လန်းသေးဘူးကြအဲ့ဒါကျွန်တော်တို့အတူတကွနဲ့တွေ့ပြီးအချင်းလေးရဲ့နဲ့အချင်းတော်တော်များများကိုစော်ဖြတ်ခဲ့ပြီးပါတယ်။အဲဦးရဲ့လူနဲ့ကျွန်တော်နဲ့ပို့ပြီးတော့ရင်းစပ်ပြီးတော့ချင်းနဲ့တွေ့တာတွားရဖို့အကြောင်းရင်းကတော့အမေရိကန်ပြည်တော်စုမှရှိကြတဲ့ဒီသူကုန်ကြီးအတင်းကဦးရဲ့လူရဲ့ဆမတော်တမ်းမြောင်ရဲ့ကျွန်တော်ရဲ့လူမျိုးရေးနိုင်ငံရေးကိစ္စတွေအမေရိကန်နိုင်ငံတော်ဝါမှာဒီကမြန်မာပြည်သားတွေနားလည်အောင်ဆိုပြီးကျွန်တော်တို့ကိုဖိတ်ကြားပြီးတော့အမေရိကန်ပြည်အောင်ဆိုဖိတ်ကြားပြီးပြည်နယ်14ခုမှာလိုက်ပြီးတော့ခေါ်ပြောဆွေးနွေးပြေဆုံးမှုနိုင်ဝင်ကြတာပေါ့ဗျာအဲ့ဒီအချိန်မှာတော့ကျွန်တော်နဲ့ဦးရဲလိုလားရက်ပေါင်း68လောက်ပြီကအဲ့နောက်ကိုကျွန်တော်တို့အတူတကွနေထိုင်စားတောက်သွားလာအချိန်အတူတူကုန်ခဲ့ကြတာပေါ့လေအဲ့ဒီခေတ်ကတော့ကျွန်တော်တို့အမှတ်ပြရအများကြီးရှိတယ်ဗျကျွန်တော်ဦးရဲလိုရှိရနေပြီးတော့အများကြီးလည်းလေးလာသူဝင်ကြတယ်ဗျာသူစိတ်ထားသူခိကြသူမြတ်တာတရားသူခိုင်ရင်ချက်အဲသူကိုချင်းတရားအစသဖြင့်ဗျာအများကြီးပဲကြကျွန်တော်အများကြီးရခဲ့ပါတယ်အထူးသဖြင့်အဲ့မှာနယူးယောက်မြို့မှာမုံတိုင်းကြီးကြီးတစ်ခုတိုက်တယ်အဲ့ဒါနှစ်ရက်လောက်အိမ်ထဲမှာနေကြတယ်ကျွန်တော်တဲခိုးလဲကိုဝေလာဆိုတဲ့မိတ်ဆွေပေါ့အဲ့တော့ကတော့သူကပြည်သူ့ပေါ်ရင်အတင်းဥက္ကဋ္ဌပဲအဲ့ဒါပိတ်မိနေတာဗျာမုံတိုင်းထဲမှာဆရာမကြီးတော်တမင်းအောင်အမျိုးသမီးဖြစ်တဲ့အတွက်အမျိုးသမီးသူရဲ့အိမ်မှာတဲခိုးဆရာမကြီးအိမ်ကအမိုးလာလာတယ်ကျွန်တော်တို့ကတော့တိုက်ခါမှာဆိုတော့အီးဇန်နယ်48နာရီလောက်အပြင်းမထွက်ဖဲနဲ့ဖြတ်ဖမ်းတာပေါ့ဗျာအဲ့ဒါဦးရဲကမုံတိုင်းကြားမှာတော့ဂီတာလေးပြလိုက်တစ်ချင်လေးပုံလိုက်ကျွန်တော်ကလည်းဂီတာလေးပြလိုက်သူဆိုတဲ့တစ်ချင်လေးဒီကလိုက်ပြီးလာလိုက်ပုံလိုက်နေပေါ့အဲ့ဒါလည်းဘောရပါတကယ်အမှတ်တရမူကြအခုဒီကွယ်လွန်တော့ဒါလေးပြန်ကျွန်တော်အချိန်တိုင်းသူနဲ့ဆက်တမ်းနေရတဲ့ဤရတဲ့ပြန်ပြီးတော့ညောင်ချိန်ပြီးနေတာပေါ့ဗျာ
ဒီရဲ့အားဒီလမ်းဆုံးမရောက်သေးမီကျွန်တော်လည်းတွေ့လဲဖြစ်ပေါ်မဲ့ပြီယုံကြည်ရတဲ့Solo in the garden Dying when I'm in me to sing more
Dear Jesus, Dear Tanzania go Tandide ဦးရဲလွင်မြစ်စီမာလိုင်းကအသေးယောဂာနဲ့ကွယ်လွန်သွားတဲ့ချိန်မှာတော့တိုင်းပြည်အတွက်အများအကျိုးပြုလုပ်ငန်းတွေလည်းတော်တော်လုပ်ပေးခဲ့သလိုသူ့ရဲ့ပရိသတ်တွေဂီတရရတာတွေအများကြီးခြံထားပေးနိုင်ခဲ့ပါတယ်။သူ့ရဲ့နောက်ဆုံးခီးကိုကိုယ်တိုင်လိုက်ဖို့နှုတ်ဆက်ခွင့်မရတဲ့သူကိုယ်ရဲလွင်ရဲ့ဂီတအပေါင်းတင်တဲ့ဖြစ်လူမှုရေးနိုင်ငံရေးကိစ္စရပ်တွေကိုအတူတကွတစိတ်တဝန်းနဲ့လုပ်ခဲ့ကြသူလည်းဖြစ်တဲ့စောင်းနိုင်ကတော့ကိုယ်ရဲလွင်ကသူ့ရဲ့စီကူပုံရင်ထင်မှာအမြဲတမ်းရှိသွားမဲ့သူဆိုတာသိကြနေရပါ
2014ဧပြီလမှာမြန်မာပြည်ကနေကျတော့နိုင်ငံရေးချားမှာနေထိုင်မှုကျွန်တော်ဖောက်ခွာလာခဲ့တယ်။ဒ ဲ့ချိန်မှာတော့ကျွန်တော်ဥယျာဉ်တွင်အပါဝင်ကျွန်တော်မိတ်ဆွေတော်တော်များများနှုတ်ဆက်ခွင့်မရခဲ့ပါဘူးအဲ့ဒီမှာကျွန်တော်နှုတ်ဆက်ခွင့်မရတဲ့အတွက်ဒီဘက်နိုင်ငံရချားရောက်ပြီးတော့ပုံလေးလာတော့အကြာမှာတော့ဥယျာဉ်တွင်နဲ့ဖုန်းပြောရပါတယ်ဖုန်းပြောတော့ဥယျာဉ်တွင်ကျမ်းမာကြီးကအဲ့တော့ကျွန်တော်အဖေကျော်တာလို့ကျွန်တော်မသိဘူးကြဆုံးမှာတော့ယောဂအသေးလေးတွေလို့ခေါ်ရမယ်ယောဂလေးတွေတော့ရှိရပါဘူး။အဲဒါလေးတွေကိုစိုက်ဖို့ကျွန်တော်မှားပါတယ်သူ့ကို။အဲတော့ဖုန်းပေါ်ကကျွန်တော်ချစ်ချစ်ခင်ခင်ဟောပါပဲကြ။ပုံမှန်အတိုင်းပဲပေါ့နော်။ကျွန်တော်တို့ရင်းကိုမိတ်ဆွေတွေပေါင်းတဲ့ဆက်ဆံရေးမျိုးနဲ့ပဲစကားတွေပြောရှာတယ်။ပြီးတော့သူ့ရဲ့ပန်းရဲ့လမ်းကိုသူဆက်လုပ်တယ်။နောက်ကျွန်တော်2015ဒီအထွေထွေရွေးကောက်ပွဲမှာလည်း NLD ကိုပံ့ပိုးတဲ့အမှုပညာရှင်တွေကတော့သူကထိုင်ဆုံးကအခင်တွေကပါဝင်ခဲ့တယ်ပေါ့လေသူကတော့ပြည်တွင်းကနေလုပ်တယ်ကျွန်တော်တို့ကတော့ပြည်ပကနေလုပ်တာပေါ့လေအမေကတော့ရဲလွယ်နဲ့ကျွန်တော်တို့ကစိတ်ကူးစိတ်တမ်းနဲ့အထူးသဖြင့်နိုင်ငံရေးလူမှုရေးစိတ်ကူးစိတ်တမ်းနဲ့အငင်းပေါ်စရာမရှိတော့အောင်သဘောထားတွေတူကြတာတွေ့ရတယ်ကဒီပုံကိုယ်ကြီးကိုကျွန်တော်အမှတ်တရစာလေးတွေကျွန်တော်ရေးပါတယ်ကျွန်တော်စာရေးဖို့ရှိတာတော့ကျွန်တော်ရဲ့ Facebook page လေးမှာရေးဖို့ရှိရဆိုတော့သူဟာတကယ်ကိုမမပြည့်သားကောင်းကျန်တာတူဖြစ်တယ်ဆိုတဲ့အကြောင်းကိုမကွယ်လွန်ခင်တည်းကကျွန်တော်ရေးနိုင်ခဲ့ရပါတယ်ဝါမပါဘူးမမမောတွေ့တာတမဲ့လောဘသောတိုက်ခြင်းမရှိဘဲနဲ့သူခိတရဲ့သူတိုင်းပြည်သူလူမျိုးအတွက်လူသားတွေပေါ့လေလူသားတွေအတွက်တကယ်ရည်တည်သွားတဲ့အမှုပညာသမားအဲတစ်ခါလေကြရင်တော့အတွေးခေါ်ပညာရှင်ပေါ့ဗျာသူတွေးတာခေါ်တာလေးတွေသိကောင်းတာလေးတွေရှိကြတာအတ္တတွေဖြုတ်ချနေရတော့ဒီသကလုံးလေးတွေတုံးတာပေါ့နော်သူအတွေးခေါ်လေးတွေသူအတွေးခေါ်ရောသူလူရက်တွေရောသူအမှုပညာရောပထမမျိုးကျွန်တော်သဘောကျတယ်ကကျွန်တော်လေးစားတယ်အားကျတယ
်2012ခုနှစ်ဒီခီးစဉ်အတွင်းမှာပဲဝါရှင်တန်မြို့တော်ကိုရောက်လာခဲ့တော့ VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာကိုရဲလွင်ကတကယ်တော့ကျွန်တော်တို့ဖြစ်စီချင်တာတိုင်းပြည်ငြိမ်းချမ်းအေးစီချင်တယ်ပြည်တွင်းစစ်တွေမရှိစေချင်ဘူးလို့ထိတ်ချပြောသွားခဲ့ပါတယ
်
တိုင်းမျိုးကတော့ကျွန်တော်ကိုယုံကြည်ရာကိုရဲဝံကိုလောက်ကြဖို့ပေါ့နော်ကျွန်တော်လည်းကိုယုံကြည်ရာကိုကျွန်တော်ဆွလွတ်လောက်ကြတဲ့ခါကျတော့ပရမပိုင်းကျတော့ကျွန်တော်ယုံကြည်ချက်တွေကိုနားမလဲကြအောင်သို့တော်ဒီလိုရလက်တွေဖော်ပြနိုင်တဲ့ခါကျတော့နားလဲသွားတဲ့ခါကျတော့လည်းအဲ့တော့ကြောင့်တခြားသူတွေလည်းကိုယုံကြည်ချက်ကိုတော့ယုံကြည်စွာနဲ့ပဲပေါ့နော်စဉ်းစားမှုကျွန်တော်တိုက်တွန်းပါတယ် အလုံးငင်းချမ်းကြပါစေလို့အကြောင်းဆုတောင်းပါတယ
်အလုံးတွေငင်းငင်းရေးကိုတိတ်ကိုလူလာတဲ့ကိုရဲလွင်တရားအခုဆိုရင်ငင်းညံ့ရပုံပွားမှာအေးအေးချမ်းချမ်းနဲ့အနားယူပါတော့နော်ဘန်းခမ်းပြန်တဲ့သူပြန်လွင့်သွားတဲ့ဂီတငင်းငင်းရေးငင်းငယ်ရေးဒေသန်သားတွေကသူ့ကိုချစ်တဲ့ပရိသတ်တွေအတွက်ထာဝရပြန်လွင့်နေဦးမှာဖြစ်ပါရဲ့ရှင
်ဒီဝင်နေမေးမိကနာတော်စေခြင်းတန်စင်များတဲ့ဤမှာကြောသိနေမယ်ကျေစင်များတဲ့လက်ကကောင်းကင်ရမှာဝေလာမင်းသူမျက်နှာပြုံးဖြစ်နေတယ်ဝေဝေးသွမ်းထားတဲ့မြာ
အေးစံနာကျော်စီစဉ်တင်ဆက်ပေးထားတာပါအခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ် American ပြည်ထောင်စုနယူးယောက်မြို့က Ripley ရဲ့ယုံကြည်ယုံမယုံကြည်နေပြလိုက်မှာကဘာရှိဆုံး Guinness စံချိန်ချိုးတဲ့လက်သေးရှိကြီးကိုပြသလိုက်ပါတယ်တရုတ်နိုင်ငံအလဲပိုင်းဟူနန်ပြည်နယ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ငရုတ်သီးအတောက်90အမြန်စားရတဲ့ငရုတ်သီးစားပြိုင်ပွဲတော်ကိုကျင်းပခဲ့ပါတယ်အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ကျန်းနဲ့မိုက်တန်စင်တို့ကတင်ပြပေးထားပါရှင
်။မိတ်ဆွေပြောင်းစုနယူးယောက်မြို့က Ripley ရဲ့ယုံကြည်ယုံမြင့်ကျင်းနေပြလိုက်မှာတော့ကမ္ဘာအရှိဆုံး Guinness စံပြချိုးတဲ့လက်သေးရှိကြီးကိုပြသလိုက်ပါတယ်။အသက်82နှစ်အရွယ်စစ်တဟာချီလက်ရဲ့ဘေဘက်လက်ကထွက်တဲ့လက်သေးဟာ66နှစ်ကြာထိန်းသိမ်းခဲ့ရတဲ့လက်သေးဖြစ်ပြီးတော့ပြတဲ့ကိုလှူဒန်းထားတာပါ။လက်ချောင်းတစ်ခုစီကလက်သေးရှိတွေကိုပေါင်းလိုက်ရင်တော့ပေ30နီးပါးရှိပါတယ်။သူရဲ့အရှိဆုံးလက်သေးတစ်ခုဖြစ်တဲ့လက်မကလက်သေးဟာ6ပေကျော်ရှိပါတယ်။သူလက်သေးမညက်ရတဲ့အကြောင်းကတော့သူ့တငယ်ချင်းနဲ့ရန်ဖြစ်ရင်နဲ့ဆရာကဝင်ရောက်ဖြန့်ဖြေရာကနေပြီးတော့ဆရာရဲ့လက်သေးကျိုးသွားတာကစတာပါ။လက်သေးကျိုးသွားတဲ့ဆရာကလက်သေးရှိထားဖို့လုပ်ရတဲ့ဂရုစိုက်မှုနဲ့အသေးစိတ်စောင့်ရှောက်မှုတွေကိုသူဘယ်တော့မှနားလည်မင်းမထင်ဘူးလို့ပြောတာကနေပြီးတော့1952ခုနှစ်ကလေးကဘယ်ဘက်လက်သေးကိုမညက်ဖက်ထားခဲ့တာပါ။ဆရာကကိုလွန်သွားပြီလားဆိုတော့ကိုမသိရပါပဲလေဆရာရဲ့ဆုံးမမှုကိုစိန်ခေါ်မှုအဖြစ်တတ်မှတ်ပြီးတော့အခုချိန်မှာတော့အောင်မြင်ခဲ့ပြီလို့သူကပြောပါတယ်လက်သေးကြီးတွေဟာရှည်လျားပြီးတော့လေးလံတဲ့အတွက်လဲသူ့ရဲ့ဘယ်ဘက်လက်ကိုအသုံးပြုလို့မရပဲနဲ့လက်ချောင်းတွေဟာအမြဲတမ်းစူးစီးနေခဲ့ပါတယ်အဲ့လိုခက်ခဲတွေရှိခဲ့ပေမဲ့လေသူဟာမိမယူခဲ့ပြီးတော့ကလေး၂ယောက်နဲ့မိ၃ယောက်ရှိသူဖြစ်တယ်လို့အစိုးရစိုက်ပျိုးရေးမဂ္ဂဇင်းအတွက်လဲဓာတ်ပုံဆရာဖြစ်22နှစ်ကြာအလုပ်လုပ်ခဲ့ပါတယ်ရှင်
မြို့နိုင်ငံအလဲပိုင်းဟူနန်ပြည်နယ်မှာနှစ်စဉ်ကျင်းပနေတာဖြစ်တဲ့မြို့သီးစားပြိုင်ပွဲတော်ကိုကျင်းပခဲ့ပါတယ်။ဒီပွဲမှာအနိုင်ရသွားတဲ့သူက10မိနစ်ကျော်အတွင်းဥပွေမတက်ပူဆက်တဲ့ငရုတ်သီးအတောက်90ကိုစားပြခဲ့တာပါ။အနိုင်ရသွားတဲ့တန်ရှုအိုင်ဝေအတွက်ရွှေစင်24ကာရက်ရှိတဲ့3ဂရမ်ရွှေပြားလေးကိုချီးမြှင့်ခဲ့ပါတယ်။ဒီပွဲကိုနင်းရှမ်းခရိုင်အတွင်းမှာရှိတဲ့ကစားကွင်းထဲမှာကျင်းပခဲ့တာပါ။တူဘတ်စကိုငရုတ်သီးအတောက်90ထည့်ထားတဲ့ပကံပြားကိုရေကန်ထဲယူသွားပြီးအမြန်ဆုံးစားပြရတာပါ။ဆရာဝန်တွေကလည်းအသင့်ဆောင်ဆိုင်နေပြီးတော့ရာသီဥတုကလည်းအရန်ပူနေတဲ့အတွက်ရှင်ပြိုင်သူတွေဟာမြုပ်သီးတွေထည့်ထားတဲ့ရေကန်ထဲမှာထိုင်ပြီးမြုပ်သီးတွေကိုစားရတာပါ။တိုဘတ်စကိုမြုပ်သီးဟာစကိုဗီအပူအဆက်အတိုင်းတာရဆိုရင်3000ကနေ5000အဆင့်ရှိပြီးတော့ဟော်လပီနိုနဲ့ဟာဘာနဲရိုမြုပ်သီးအဆက်တွေရဲ့ဂျားအဆင့်မှာရှိတာပါ။ရေကန်ထဲမှာထည့်ထားတဲ့မြုပ်သီးတွေကတော့တိတ်မဆက်တဲ့မြုပ်သီးတွေဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေရဲ့အေးပြားကိုအပူမလောင်စေဖို့ဖြစ်ပါတယ
်။တောင်အာဖရိကနိုင်ငံကကိတ်တောင်မြို့ဟာမိုးခေါင်ရေရှားတံကိုရင်ဆိုင်နေရတဲ့အတွက်အန်တာတိကတိုက်ကရေခဲတုံးတွေကိုဆွဲယူလာပြီးတော့လိုအပ်တဲ့ရေချိုးကိုမြို့တွေကိုပေးဖို့ကြံစီနေပါတယ်။
Tini saw by San Umuri Miyaking A, Miyaluri Alo, Jigo Chuja Niyapiro. ရေရရှင်တွေအတွက်အများပြည်သူတို့ရေးပေးဝေးနေရတယ်မှာတန်းစီရမလို့ဖြစ်ခဲ့ရပါတယ်။တိုင်းမလေးရေးရှာမှုကတော့နောက်နေ့တွေမှာလည်းပြန်လာနိုင်ပါတယ်။ရေခဲတုံးကိုလှောင်ထားပြီးတော့ရေချိုရဖို့လုပ်တာဟာယူတယ်လို့ထင်ရပေမဲ့ဖြစ်နိုင်တယ်လို့ဒီကြေညာကိုပေးခဲ့တယ်။တင်းမောပြတ်ဆဲယူသူနစ်စ်လုံးကပြောပါတယ်။ရေခဲတုံးကိုနေပူကန်အဝတ်တွေနဲ့အုပ်ပြီးတော့ရေနဲ့တင်းမောအပါဝင် တွန်းတင်မွန်နစီကိုတုံးပြီးတော့ပင်လယ်ရေးစီးကြောင်းတွေကဆွဲနိုင်ရင်မိုင်းထောင်းနေရာဝေးတဲ့ကိတ်တောင်မြို့ကိုရောက်လာနိုင်တယ်လို့သူကတွက်ချက်ပါတယ်။အဝေးထင်းဒရုန်းရင်တွေရေဒီယိုလိုင်းတွေနဲ့တေချာစီစစ်တွက်ချက်ပြီးတော့အလျားတက်ကီလိုမီတာအနက်မီတာ900အနက်1500မီတာရှိတဲ့ရေခဲတုံးကိုရွေးမယ်လို့သူကပြောပါတယ်။ရေခဲတုံးကိုတော့ရင်ငုတ်တင်မွန်ဆောက်တဲ့တင်မွန်ချင်းနေရာတွေမှာထားပြီးတော့ပျော်လာတဲ
ထူးခြားစံပြသတင်းများအစီအစဉ်ပါရှင်
ရရှိမှခင်တရုတ်နယ်စပ်မှာခြေဆိုင်ကြတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ UWS ကဝတ်ပြုသွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီးအားကောင်းတဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံညီငယ်ညီလာခံကာလမှာမြမထစ်သီးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံနိုင်ခဲ့ပါတယ်မြောက်ပိုင်းအဖွဲ့နေပြည်တော်ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တရုတ်နိုင်ငံဟာအခမ်းကဏ္ဍတစ်ရပ်အနေနဲ့ပါဝင်လာပါတယ်မြမညီငယ်ရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲညီငယ်ရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တစ်တကြွကြွပါဝင်မှုကိုဘလောက်လူလာကြပါသလဲအင်းဒီချင်းတရုတ်နိုင်ငံနဲ့ဒီမြမညီငယ်ရေးပတ်သက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတဲ့ဒီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုရင်တဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်အင်္ဂါနေ့ဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုတော့ကျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာမနေ့ဖြန်တနင်္လာနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုတွေ့ဆုံပွဲအပေါ်မှာမျှော်လင့်ချက်သိမ့်မထားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မျှော်လင့်ချက်သိမ့်မထားပဲထိပ်သီးဆွေးနွေးပွဲကိုသွားမှာဖြစ်တယ်ဆိုပြီးအမေရိကန်ကောင်းဆောင်ပြောဆိုထားတဲ့တွေ့ဆုံမေးမြန်းခန်းကို CBS News ကဒီကနေ့ထုတ်လွှင့်သွားပါတယ်။ပြည်တွင်းဝန်ကြီးချုပ်ထရီဇာမေးအနေနဲ့ဥရောပသမ္မတကနေပြည်တွင်းနှုတ်ထွက်ရင်မဟာဗျူဟာတစ်စိတ်တစ်ပန်းအရာ EU နဲ့ညှိနှိုင်းနေမယ့်အစားဥပဒေကြောင်းအရတောက်ဆိုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြံပေးလိုက်ပါတယ်။ EU ကိုတရားစွဲတင်တယ်လို့သူကပြောပါတယ်။ EU ကိုတရားစွဲပါညှိမနေနဲ့တရားသာစွဲလိုက်ပါလို့သမ္မတထရန့်ကပြောဆိုခဲ့တယ်ဆိုပြီးပြည်တွင်းဝန်ကြီးချုပ်မေးက BBC ရုပ်သံကိုပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်ပြည်ပခအတွင်းရပ်သားတည်ဆုံသူအရေအတွက်ဟာ2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့10စုနှစ်ကာလတွင်နဲ့နှိုင်းယှဉ်ရင်အမြင့်ဆုံးအရေအတွက်ဖြစ်ပါတယ်။ရုရှားနိုင်ငံမှာအခုကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဘောလုံးပွဲကိုပြင်းထန်တဲ့ခရိုအေးရှားတို့ကစားနေတာမှာတော့ပြင်းထန်ကတလုံးပထမဆုံးသွင်းသွားပြီးတဲ့နောက်ခရိုအေးရှားကအခုခြေပါကိုသွင်းထားတာကြောင့်ပြင်းထန်တဲ့ခရိုအေးရှားဘုတ်တရေနဲ့အကျိတ်အနေရှင်ပြိုင်နေကြစေဖြစ်ပါရဲ့ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုင်ပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါရဲ့။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းတိုမီတာ25 32 58တို့ကနေအတန်လှန့်ပေးခဲ့ရဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပ
Thank you. This program has come to you from the Voice of America, Washington.